ကမ္ဘာနံပါတ်1နာမည်ကျော်ဆာဗီယာတင်းနစ်သမားနိုဗက်ဂျိုကိုဗစ်ဟာသူကိုယ်တိုင်စီစဉ်တဲ့အဒရီယာတိုးလို့ခေါ်တဲ့ဆာဗီယာနဲ့ခရိုအေးရှားတင်းနစ်ပွဲစဉ်တွေမှာပါဝင်ကစားခဲ့ပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်ဂျိုကိုဗစ်ဟာအစောပိုင်းတုန်းကဆာဗီယာနိုင်ငံဘဲလ်ဂရိတ်မြို့ကစားပွဲတွေမှာပါဝင်ခဲ့တယ်လို့ပြီးခဲ့တဲ့အပတ်ကလည်းခရိုအေးရှားနိုင်ငံဇာဂရိဘ်မြို့မှာကစားခဲ့တာပါအဲ့ဒီနောက်ကိုရိုနာဗိုင်းရပ်စ်စတေဂျီယာမှာကူးစက်ခံရကြောင်းသိရှိရတာဖြစ်ပါတယ်။ကာယောဂါကာလာတွင်တင်းနစ်ပွဲစဉ်တွေစီစဉ်ပြီးတခြားနိုင်ငံကကစားသမားတွေကိုဖိတ်ခေါ်ခဲ့တဲ့အတွက်ဂျိုကိုဗစ်အပေါ်ဝေဖန်မှုတွေလည်းမြင့်တက်နေတာပါ။ဂျိုကိုဗစ်ဟာထိပ်တန်းတင်းနစ်ကစားသမားတွေထဲ၄ယောက်မြောက်ယောဂါကူးစက်ခံရသူဖြစ်လာတာပါ။အေဒရီယာတိုးတင်းနစ်ကစားပွဲစဉ်တွေပြုလုပ်ခဲ့တာမှာလူချင်းခက်ခွက်ခွက်ကစားဖို့စီမင်းတွေကိုလိုက်နာကျင့်သုံးတာမရှိခဲ့ပါဘူး။သူစီစဉ်တဲ့ပွဲစဉ်တွေကလည်းယောဂကုသခံရသူတွေကိုဂျိုကိုဗစ်ကတောင်းပန်ခဲ့ပေမဲ့ဒီပွဲစဉ်တွေဟာပရဟိတအခြေခံတဲ့ပွဲစဉ်တွေအဖြစ်ကောက်ွယ်ပြောဆိုခဲ့ပါတယ်